အိန္ဒိယအစိုးရထိန်းချုပ်ထားပြီးအမေရိကန်နဲ့ဥရောပကုမ္ပဏီတွေရဲ့အစုရှယ်ယာတွေပါဝင်တဲ့ကုမ္ပဏီကနေစစ်တပ်အာဏာသိမ်းပြီးနောက်မြန်မာနိုင်ငံကိုဆက်လက်နဲ့ပစ္စည်းတွေဆက်လက်ရောင်းချနေကြောင်း Justice for Myanmar မြန်မာနိုင်ငံဆိုင်ရာတရားမျှတ၏အဖွဲ့ကအောက်တိုဘာလဇန်ပိုင်းမှာထုတ်ပြန်ကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့တော်မှာအခြေစိုက်တဲ့ကုန်သွယ်ရေးနဲ့ကုန်ပစ္စည်းပို့ဆောင်ရေးအကျက်လက်တွေစုဆောင်တင်ပြတဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ Panjava ကုမ္ပဏီရဲ့မှတ်တမ်းတွေကိုအခြေခံပြီးအစဉ်အခံဖော်ပြခဲ့တာဖြစ်ပါတယ်။အိန္ဒိယအစိုးရကအစုရှယ်ယာ 51.1% ပိုင်ဆိုင်တဲ့ Bharat Electronic ကုမ္ပဏီကနေမြန်မာစစ်ကောင်စီကိုအဝေးဒိန်းစနစ်နဲ့ပြစ်ခတ်နိုင်တဲ့လက်နက်တွေအတွက်အဝေးဒိန်းစနစ်ဆိုင်ရာပစ္စည်းကိရိယာအစိတ်ပိုင်းတွေကိုဇူလိုင်လတည်းကတင်ပို့ရောင်းချခဲ့တာပါ။ Panjava လေးလာရေးဌာနကဖော်ပြထားဒီတဲ့ကိုဖော်ပြထားခဲ့ပါတယ်။ဘာဟာရ Electronic Company မှာ American Company ဖြစ်တဲ့ Goldman Sachs Assessment Management Company နဲ့ The Vanguard Group Company တို့လည်းပါဝင်ပါတယ်။ဒါအပြင်ပြည်သိငွေချင်းနဲ့ဘဏ်လုပ်ငန်း Company ဖြစ်တဲ့ BPN Company တို့လည်းအစုရှယ်ယာထဲမှာပါဝင်ပါတယ်။ဒီ Silicon နဲ့ဆိုင်ရာပစ္စည်းတွေကိုဘာဟာရ Electronic Company ကနေဈာပွဲစား Company ဖြစ်တဲ့ Mega Hey Trading Company ကနေတစ်ဆင့်မြန်မာနိုင်ငံကိုရောင်းချခဲ့တာဖြစ်ပါတယ်။